ယူကရိန်းနိုင်ငံအနေနဲ့သူ့နိုင်ငံအတွက်ကာကွယ်ရေးဆိုင်ရာပစ္စည်းတွေကိုအထက်နိုင်ဆုံးအများဆုံးထုတ်လုပ်သွားမယ်လို့သမ္မတဗလာဒီမီယာဇယ်လန်စကီကပြောကြားလိုက်ပါတယ်။ရုရှားကြီးကျော်စစ်ကိုခုခံတိုက်ခိုက်နေတဲ့ယူကရိန်းကိုစီးရေးဆိုင်ရာအကူအညီပေးရေးအမေရိကန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ဒီကနေ့တွေ့ဆုံဆွေးနွေးမှုမပြုလုပ်ခင်မှာသမ္မတဇယ်လန်စကီပြောလိုက်တာပါ။
Мы говорили, зокрема, про те, як важливо, щоб свобода і демократія виграли зараз в цій війні.
ဒါကြောင့်ရရဲ့အပေါင်းဝင်ယူကရိန်းမှာဒီမိုကရေစီနဲ့လူလတ်မှုကအနိုင်ရနေတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။အဲဒီလိုမှမဟုတ်ရင်ရုရှားရဲ့ကျူးကျော်ရန်လိုမှုတွေကဒီကမ္ဘာလုံးကိုပြန့်နှံ့နေပါလိမ့်မယ်။စစ်ပွဲအခြေအနေတွေကျွန်တော်တို့တပ်ဖွဲ့တွေရဲ့အဓိကလိုအပ်ချက်တွေနဲ့ပတ်သက်လို့အထက်လွှတ်တော်အမတ်ဂရေဟန်ကိုကျွန်တော်အသိပေးခဲ့ပါတယ်။လူရာတွေကတော့တည်ပြီးကြတဲ့အတိုင်းဒုံးကျည်တွေ F16 တိုက်လေရင်နဲ့တခြားအမြောက်ကြီးတွေဖြစ်ပါတယ်လို့သမ္မတဇယ်လန်စကီကပြောသွားတာပါ။အမေရိကန်မှာနိုင်ငံရေးအရာသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာကြောင့်ယူကရိန်းကိုအကူအညီပေးရင်ကြံ့ကြာနေချိန်အလဲအပတ်ရောက်လာတဲ့အမေရိကန်အထက်လွှတ်တော်အမတ်လင်စီဂရေဟမ်နဲ့တွေ့ဆုံပြီးသမ္မတဇယ်လန်စကီကပြောကြားလိုက်တာဖြစ်ပါတယ်။လုံခြုံရေးဆိုင်ရာအသုံးစရိတ်ထဲမှာယူကရိန်းအတွက်ဒေါ်လာဘီလီယံ60အကူအညီပေးရင်သမ္မတဂျိုးဘိုင်ဒန်ကအဆိုပြုထားပြီးတော့အဲ့ဒီအဆိုကိုသမ္မတရဲ့ဒီမိုကရက်တစ်ပါတီကအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်ကလည်းအတည်ပြုပေးပြီးဖြစ်ပါရဲ့ရှင်။